တရုတ်မြန်မာနယ်စပ်ဒေသမှာရှိတဲ့မြို့တွေမှာတရုတ်ဘက်က73စီတင်ပို့တာကိုရပ်ဆိုင်းလိုက်တဲ့အတွက်ကချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာ73စီတွေပြက်လက်နေတယ်လို့ဒေသခံတွေကပြောပါတယ်။တရုတ်နယ်စပ်က73စီပြက်လက်နေတဲ့အတွက်73စီရှားပါတာနဲ့အမျှဈေးတွေလည်းတက်လာနေတာပါ။73စီပြက်လက်တဲ့အချိန်တွေတရုတ်နယ်စပ်ကသတင်းကိုရန်ကုန်ကပေးပို့ထားတဲ့အကြောင်းကိုစံကျော်တင်ပြထားပါတယ်ခင်ဗျာ။
ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအရှေ့ပိုင်းကနယ်စပ်ဂိတ်တွေကိုတရုတ်ကပိတ်ပြီးသတင်းတပတ်လောက်ကြာတဲ့အခါမှာတော့မြန်မာနယ်စပ်တစ်လျှောက်ကမြို့နယ်တွေမှာ73စီပြက်လက်မှုတွေနဲ့ကြုံနေရပါတယ်။လက်ကျန်73စီတွေလည်းဈေးတက်သွားပြီးရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာဓာတ်ဆီဈေးကအရင်ကထက်3-4ဆတက်သွားတယ်လို့ဒေသခံတွေကပြောပါတယ်။တရုတ်မြန်မာအဓိကကုန်သွယ်စခန်းဖြစ်ခဲ့တဲ့မူဆယ်မြို့မှာဒီနေ့73စီပြက်လက်သွားတဲ့အခြေအနေဒေသခံတို့က VOA ကိုအခုလိုပြောပြပါတယ
်။အဲ့ဒီဘက်ကနေကိုပြေးသွားတယ်။ဒီဆိုင်ကတိကမှငါငါတော့မူတယ်ရတယ်တဲ့။အဲ့တော့မူကျမတော့ဒီဒီဘက်ကနေကိုပြေးသွားတယ်။ဆုံးတယ်ရောကားရောဆိုင်ကရောတိုးနေရများရော။မူစရာလည်းစတဲ့တော့ဒီခက်ကြတော့လက်တွေဖြစ်နေတယ်။တလီတာကို9000နဲ့တော့ရ။ဟိုရင်တော့မှဆိုရင်တော့ဒီ2000ခင်ရတော့2000ကျားလောက်ပဲရှိရဘူး။တော်တော်ကွာတော့အခု9000နဲ့9000ကျားရဆို။
တရုတ်နဲ့ထိစပ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအရှေ့ပိုင်းကနယ်စပ်ဂိတ်တွေကနေတရုတ်ကုန်ပစ္စည်းတွေကိုမြန်မာဘက်ကမတင်ပို့ဖို့တရုတ်အကောက်ခွန်ဌာနဘက်ကမကြာသေးခင်ကကန့်သတ်လိုက်တာပါ73စီတင်ပို့မှုကန့်သတ်တာနဲ့ပတ်သက်လို့နှစ်နိုင်ငံအာဏာပိုင်တွေကတစုံတရာပြောဆိုတာတော့မတွေ့ရပါဘူးကချင်ပြည်နယ်မှာနယ်စပ်ဂိတ်၄ခုထက်မနည်းကိုတရုတ်ကပိတ်လိုက်တယ်လို့ရှမ်းပြည်နယ်နယ်စပ်ကမူဆယ်မိုင်လာကိုကန့်နဲ့ဝါဒေတာကဂိတ်တွေမှာလည်းကန့်သတ်လိုက်တာဖြစ်ပါတယ်စားတော့ကုန်တချို့ကလွဲလို့လက်စစ်ပစ္စည်း73စီနဲ့လုံခြုံရေးဘက်3ပစ္စည်းအများစုကိုလည်းမြန်မာဘက်ကတင်သွင်းခွင့်ပိတ်လိုက်တာဖြစ်ပါတယ်။ဒီအပိုင်းတရုတ်ဘက်ကဂိတ်တွေကိုပိတ်လိုက်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကိုပို့မဲ့သွင်းကုန်တွေကိုလည်းတင်းတင်းကြပ်ကြပ်စစ်ဆေးခဲ့တာမို့လူသုံးကုန်နဲ့စားတော့ကုန်ပစ္စည်းတွေပြည်တွင်းမှာရှားပါးပြက်လက်တာမျိုးတွေရှိနေပါတယ်။တရုတ်ဘက်ကစစ်ဆေးတဲ့အထက်မှာစစ်အသုံးဆောင်နဲ့ပတ်သက်တဲ့ပစ္စည်းတွေတရားမဝင်ပစ္စည်းတွေအဓိကပါဝင်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ဖြစ်တဲ့မူဆယ်ကျဲကောင်မိုင်းလာတားလော့ဂိတ်တွေကိုတရုတ်ဘက်ကကုန်စည်တင်သွင်းခွင့်ကန့်သတ်လိုက်ပြီးဂိတ်တွေပါပိတ်လိုက်တဲ့သတင်းတွေကြောင့်ဟိုပန်နမ်တစ်ကွမ်းလုံဘက်မှ73စီအလူရဲဝယ်ယူလာနေကြတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဂိတ်တွေဖြစ်တဲ့မူဆယ်ကျဲကောင်မိုင်းလာတားလော့ဂိတ်တွေမှာကုန်ပစ္စည်းတင်သွင်းခွင့်တွေကိုတရုတ်ဘက်ကကန့်သတ်လိုက်ပြီးနောက်ဝါပြည်နယ်အတွင်းကုန်စည်နှုန်းတွေဈေးတင်မရောကြဖို့ဗဟိုအစိုးရကထုတ်ပြန်ထားတယ်လို့ဒေတာတွင်းသတင်းတွေမှာလည်းဖော်ပြနေပါတယ်။မန္တလေးမြို့ကတရုတ်ကောင်စစ်ဝင်ရုံအခုအောက်တိုဘာလ18ရက်မှာလက်ပစ်ဘုံနဲ့တိုက်ခိုက်ခံရပြီးနောက်မြန်မာနဲ့ဆက်သွယ်ထားတဲ့နယ်စပ်ဂိတ်တွေကိုတခုပြီးတခုတရုတ်ဘက်ကပိတ်လာနေတာပါဒါဟာနယ်စပ်မှာစေပတိပခတွေတိုးပြီးဖြစ်မလာဖို့တောင်းဆိုနေတဲ့တရုတ်ရဲ့မူဝါဒရဲ့နောက်ဆက်တွဲတုံ့ပြန်မှုလည်းဖြစ်နိုင်တယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်အခုလိုနယ်စပ်ဂိတ်တွေရက်အကန့်အသတ်မရှိပိတ်ပင်လိုက်တာကြောင့်ရေရှည်ဖြစ်လာရင်ဈေးကွက်တွေနဲ့ကုန်စည်ပို့ဆောင်ရေးတွေကိုထိခိုက်နိုင်တယ်လို့ကုန်ပစ္စည်းတွေပြက်လက်ပြီးကုန်စည်နှုန်းမြင့်တက်လာမှာကိုလုပ်ငန်းရှင်တွေဘက်ကစိုးရိမ်နေကြပါတယ်ခင်ဗျာ